ဝေခွာချမှုလုပ်ငန်းတွေနဲ့ကြမ်းဖက်မှုကိုငွေထောက်ကူမျိုးထိန်းချုပ်ဖို့လုပ်ငန်းစဉ်တွေကိုချမှတ်ခဲ့ပြီးပြီလို့နိုင်ငံကကျွမ်းကျင်ပညာရှင်တွေကဆိုပါတယ်။ဟောင်ကောင်မှ VOA သတင်းတော့ဟေရာဘယ်ရွန်ကသတင်းပြပူထားတာကိုကျွန်တော်ကပဲဆက်လက်တင်ပြပါမယ်ခင်ဗျာ။တရားမဝင်ငွေကြေးတွေကိုအသွင်းထုတ်လုပ်ဖို့နိုင်ငံကဗန္ဒာရေးစနစ်တွေမှာဟာခွက်တွေကိုရာဇင်းမှုကျူးလွန်သူတွေကဆက်လက်ရှာဖွေနေသေးပဲလို့ FATF ကဝေခွာချမှုနဲ့ကြမ်းဖက်ဝါဒငွေထောက်ကူပြုမှုစန့်ကျင်ရေးကြိုးပမ်းမှုတွေကိုစောင့်ချက်ကြီးရှုနေတဲ့အစိုးရဌာနတွေအဖွဲ့ဗန္ဒာရေးဆိုင်ရာအရေးယူဆောင်ရေးလုပ်ငန်းအင်အားစုအဖွဲ့မှအရာရှိတွေကဆိုကြပါတယ်။စင်ကာပူမှာပြုလုပ်တဲ့သုံးဝက်ကြညီလာခံကြီးပြီးမှဝေခွာချမှုနဲ့ကြမ်းမဲ့ဝါဒငွေထောက်ကူပြုမှုစန့်ကျင်ရေးတိုင်းဖြည့်ရေးလုပ်ငန်းတွေဟာလမ်းကြောင်းမှန်ပေါ်ကိုရောက်နေပြီလို့ FATF ဥက္ကဋ္ဌဂျင်လူးဝစ်ကဆိုပါတယ်။ဝေခွာချသူတွေနဲ့ကြမ်းမဲ့သမားတွေငွေလက်ပဲမှုခက်ခဲအောင်ပြုလုပ်ကြဖို့ဂျူပန်ရင်မှာအစိုးရတွေကစားတဲ့တပူတူးတဲ့ဆောင်ရွက်ကြဖို့ FATF ဥက္ကဋ္ဌကပြောကြားပါတယ်။ဝေခွာချမှုလုပ်ငန်းတွေမှာမဆိုးသလောက်သာအကောင့်ထဲပေါ်ခဲ့ကြတဲ့နိုင်ငံတွေရဲ့နာမည်ပြစင်းထဲမှာမြန်မာနိုင်ငံ၊နိုင်ဂျီးရီးယားနဲ့နော်ရူးစတဲ့နိုင်ငံတွေကိုလည်းထည့်သွင်းထားဖို့ FATF အဖွဲ့ကြီးကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီမြန်မာအပါအဝင်၃နိုင်ငံစလုံးတို့ဟာ FATF အဖွဲ့ဝင်33နိုင်ငံတို့ရဲ့စီးပွားရေးပိတ်ပင်တားမြစ်မှုပြစ်ဒဏ်တွေကိုခံရဖို့ရှိပါတယ်။ကုက်ကျွန်းစုနိုင်ငံ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေဟာဖေဖော်ဝါရီလကတည်းကအဲ့ဒီနာမည်ပြစင်းထဲကဖေဖော်ချင်းခံခဲ့ရပြီးပါပြီ။ဒါကလည်းဘာကြောင့်လဲဆိုတော့သူတို့နိုင်ငံတွေကပြုလုပ်ခဲ့တဲ့ငွေခွာချမှုစန့်ကျင်ရေးတိုးတဲ့ဆောင်ရွက်မှုတွေကြောင့်ပဲဖြစ်ပါတယ်။တောင်အာရှကဟာဝါလာငွေလဲနယ်စနစ်နဲ့စားစရာအထူးကြမရှိပဲရှယ်ခံမှုခက်ခဲတဲ့အရှိလက်ပိုင်းဒေသကတမျိုးကြဟွန်ဒီငွေလဲသူတွေကိုဆက်လက်အနီးကပ်စောင့်ကြကြီးရှိဖို့အရာရှိတွေကတိုက်တွန်းနှိုးဆော်လိုက်ပါပဲ။ Rick Madonna ဆိုသူဟာငွေခွာချမှုနဲ့အကြမ်းမဲ့ဝါဒငွေထောက်ကူမှုစန့်ကျင်တိုက်ဖျက်ရေးဒေသဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့အာရှပစိဖိတ်ရေးရာအဖွဲ့မှအကြီးအကဲဖြစ်ပါတယ်။
One of the challenges for us in the Asia Pacific region has been to identify who alternative
remittance အာရှပစိဖိတ်ဒေသတွေမှာကျွန်တော်တို့အတွက်စင်ကာပူတရက်ကတော့ဘယ်သူတွေဟာငွေလွှဲငွေခွာကြသူတွေဖြစ်ကြတယ်ဆိုတာကိုဂျိုလုံးပေါ်အောင်ဖော်ထုတ်ရေးပါ။ဘာကြောင့်လဲဆိုတော့သူတို့ဟာဘယ်သူပဲဝါဆိုတာကိုမသိနိုင်တယ်လို့အစိုးရအဖွဲ့အစည်းတွေနဲ့လုံထုံလုံနည်းနဲ့လည်းမပတ်သက်ကြလို့ပါ။နောက်ထပ်စင်ကာပူတရက်ကလည်းသူတို့နဲ့ငွေလဲလှယ်ရင်တက်တာတယ်၊ဒေကြတယ်ပြီးတော့ဒီနီလန်းတွေတုံးပြီးငွေပူးမှုအတွက်ရက်ွက်တွေထဲမှာဒီလိုငွေလဲလှယ်နည်းတွေကဆွဲဆောင်မှုရှိကြတယ်လို့ Rick Madonna ကပြောသွားတာပါ။ငွေလဲလှယ်တဲ့ဌာနတွေကိုဖော်ထုတ်ပြီးဥပဒေစမ်းမတ်တဲ့လုပ်ငန်းဆောင်တာတွေဖော်ဆောင်ရင်းနဲ့ဥပဒေမဲ့ငွေလဲလှယ်သူတွေကိုစီးပွားရေးပြည်တယ်ချမှတ်မှုတွေလှုံ့ဆော်လို့ပါကစ္စတန်နိုင်ငံကို Mr. Madonna ကချီးကျူးပြောဆိုလိုက်ပါပဲ။သူတို့ရဲ့တရားပေါ်မူရင်းနဲ့ဇင်းမြစ်တွေကိုမျက်နှာဖုံးစုကာယံမှုငွေလဲလှယ်မှုစနစ်အလီလီအဖုံဖုံတို့ကတဆင့်ဂျာဆွေးမှုကျူးလွန်သူတွေနဲ့အချမ်းမဲ့သမားတွေကဒေါ်လာငွေဘီလီယံပေါင်းများစွာကိုဆွဲပြောင်းခဲ့ကြပါတယ်။တိုက်ပွဲ2000ခုနှစ်ကတည်းကခုချိန်အထိအ ਨੇ စုံလူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းပေါင်း400ခုအမေရိကန်ပြည်ထောင်စုကနာမည်ပြစင်းနဲ့ထည့်သွင်းထားခဲ့ပါတယ်။အမေရိကန်သတ်မှတ်တဲ့နာမည်ပြစင်းနဲ့တွင်ခိုင်လိုက်ရပြီးတာနဲ့ဒီပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့ရဲ့ငွေလွှဲပေါက်တွေကိုရပ်တန့်ပစ်ပြီးဘယ်လိုငွေကြောင်းငွေလဲလုပ်ငန်းကိုမဆိုအမေရိကန်ပြည်ထောင်စုအထွေထွေရက်ဆိုင်ထားခြင်းခံရမှာဖြစ်ကြောင်းပါခင်ဗျာ
။ 2.7 America